ရှင်များရှင်ကျမသင်ကြီးထိုက်ပါမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားသူ 2,000 လောက်ကိုကုသပေးနေရသလိုဒေသတိုင်းလူလူက Quarantine Center တွေမှာပါကျန်းမာရေးစောင့်ရှောက်မှုပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေခြေကုံလက်ပန်းကျနေပါပြီရေရှည်မှာကျန်းမာရေးဝန်ထမ်းမလုံလောက်မဲ့အရေးစိုးရိမ်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကန့်သတ်ထိန်းချုပ်ရေးဒေသတိုင်းမိဘမှာစေတနာဝန်ထမ်းတွေအကူအညီနဲ့Quarantine Center တွေဖွင့်လှစ်ပြီးလူရာနဲ့ထောက်နေချီလက်ခံစောင့်ရှောက်လာခဲ့တာလာနေချီရှိခဲ့ပါပြီ။သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်က
အဲ့တော့ဟိုပြောရမယ်ဆိုရင်တချို့ဝန်ထမ်းတွေဆိုရင်ကိုယ်အဆပေါ့နော်ဆပြေးကျင်စိတ်တောင်ပောက်တယ်ဒါအမှန်တိုင်းပြောတာပါ။နော်ဆပြေးကျင်စိတ်တောင်ပောက်တယ်ပောက်တယ်ဆိုတာဟိုပင်မလုံးအကြီးလို့ပေါ့နော်ဒါပေမဲ့ပောက်ပေမဲ့ယနေ့ချိန်ကြီးတော့အကောင့်ထဲမပေါ်ဖြစ်သေးပါဘူး။
ဒီ quarantine center တွေမှာစနစ်တကျလေ့ကျင့်ထားတဲ့ကျန်းမာရေးဝန်ထမ်းအနည်းငယ်နဲ့ကြီးကြပ်ပြီးစေတနာဝန်ထမ်းတွေနဲ့လဲပတ်နေတာပါကျန်းမာရေးဝန်ထမ်းတွေမှာ COVID-19 ကူးစက်မှုတွေလည်းရှိလာတယ်လို့သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်ကပြောပါတယ
်ဆရာအခုဆိုဟိုနေဆရာဝန်တွေရောဆရာမတွေရောပေါ့နော်ဒီတေဆုံးတေတဲ့လူတွေလည်းရှိတယ်နော်တေတဲ့လူတွေလည်းရှိတယ်ဒါပေမဲ့အခုလိုပေါ့အဲ့လိုထိသွားလို့ထိသွားလို့ quarantine ဝင်တဲ့အခါကျရင်လည်းအဲ့ဒီကျမကြီးဝန်ထမ်းတွေအစားပေါ့ဒီဒီလက်ဝါတဲ့ကွာတင်းဝင်နေတဲ့ကျမကြီးဝန်ထမ်းတွေအစားလဲဖြစ်စီပြေးတာမရှိဘူးလေမရှိတဲ့ခါကျတော့အလုပ်ကိုနှစ်ဖက်လောက်ရတာပေါ့နှစ်ဖက်လောက်ရတဲ့ခါကျတော့ကျမကြီးဝန်ထမ်းတွေကရှေ့တန်းမှာလှုပ်လှုပ်ရတာစိတ်သက်ကောလူရောပေါ့နော်ဟိုဒီကဟိုကြာရှင်းနေပြီလေ
ကျမကြီးဝန်ထမ်းတွေ COVID-19 ရောဂါဖြစ်လို့တီးတန့်ခွဲခြားနေထိုင်ပြီးကုသမှုခံယူရခြင်းလင့်လက်သွားတဲ့ကျန်းမာရေးဝန်ထမ်းအစားထိုးပေးနိုင်တာမျိုးမရှိတဲ့အပေါ်မှာအုပ်ချုပ်ရေးဘက်ကလည်းစိုးရိမ်နေကြပါတယ်။ဦးတန်းလိုင်ဟာရန်ကုန်တိုင်းတောက်ကလာပါမြို့နယ်အုပ်ချုပ်ရေးအဖွဲ့ဝင်ဖြစ်ပါတယ
်။သူတို့တွေဒီလိုဒီယောဂါတွေအများဆုံးကူးစက်သွားမယ်ဆိုရင်တော့တော်တော်လေးရောဒီတို့အုပ်ချုပ်ရေးဘက်တွေရောအောက်ခြေရာဒီပြည်သူလူထုတွေပေါ်မှာကောင်းမွန်ကောင်းမလေးဖြစ်သွားနိုင်ပါတယ
်။လက်ရှိမှာတော့နိုင်ငံတော်ဝန်က quarantine center တိုင်းမှာလူအပြည့်ဖြစ်နေပြီးကျန်းမာရေးဝန်ထမ်းတွေလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမဲ့အရေးကြောင့်မိသားစုနဲ့ခက်ခွာခွာနေနေကြရပါတယ်။သူနာပြုဆရာမဒေါ်ဝင်းဝင်းမြင့်က
မားဆိုအမေတူရှိတယ်အမေအသက်80ကျော်အမေရှိတယ်။ယောဂခံရှိတယ်။အမအဲ့ဒီစကန်းဝေးတွေကအမအမေပြုမကူးကွာ။ဒါပေမဲ့အမေတို့ကအခုချိန်ကြီးကဒီလိုကက်ယောဂကိုသူမမြင်ဘူးလေ။အမြင်ဘူးတော့သူမလာတာဘယ်တမီးမလာတာဘယ်သူစိတ်ထဲမှာဟုန်လင်းဖြစ်တယ်အဲ့တော့သူဗီဒီယိုကောနဲ့ခေါ်ပေးရတယ်ကွာဟိုနှစ်ရက်ခြားသုံးရက်ခြားတော့ဗီဒီယိုကောနဲ့ခေါ်ပေးရတယ်သူမျိုးပြရတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ကုသရေးတနည်းနည်းပါရှိလာချိန်မှာကျန်းမာရေးဝန်ထမ်းတွေလည်းစိတ်ရောကိုယ်ပါပင်ပန်းနေကြပြီဖြစ်ပြီးပြည်သူတွေကြားကိုဗစ် -19 စီးကမ်းလိုက်နာမှုအားနေတာကြောင့်ရန်ကုန်တိုင်းဆွေရဘက်ကကျန်းမာဆောင်ရွက်ဖို့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကအင်္ဂါနေ့မှာတောင်းဆိုပါတယ်နှာခေါင်းစီးမျက်နှာကမဝတ်သူတွေကိုဈေးရောက်ဈေးဝယ်ခွင့်မပြုဖို့အများဆုံးတည်ယူပို့ဆောင်ရေးကိုတုံးဆွဲခွင့်မပြုဖို့ရန်ကုန်တိုင်းအစိုးရဘက်ကအရေးယူဆောင်ရွက်ပေးပါလို့ဝန်ကြီးဒေါက်တာမြင့်ထွေးကအင်္ဂါနေ့ဆွေးနွေးပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုတိုက်တွန်းပါတယ်ကျန်းမာရေးဝန်ထမ်းတွေပင်ပန်းနေပြီဆိုတာကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလည်းအစည်းအဝေးမှာအတိအမှတ်ပြုပြောပါတယ် COVID-19 လူနာနဲ့ထိတွေ့ခဲ့သူတွေလူနာတွေကိုအိမ်တွေဟိုတယ်တွေစီးရုံတွေမှာကုသပေးနိုင်ရေးအတွက်ရန်ကုန်တိုင်းအစိုးရဘက်ကလည်းဆွေးနွေးနေပါတယ်ရှင်